တတန်းအဖြစ်19လရှိလာပြီဖြစ်တဲ့သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့အတွင်းမှာအာဏာသိမ်းမှုနဲ့စိတ်ပင်ပန်းလွန်းတဲ့ယောဂခံစားရမှုတွေဖြစ်ပေါ်နေကြောင်းမကြခင်ထွက်လာဖို့ရှိတဲ့သမ္မတထရမ့်အကြောင်းရေးထားတဲ့စာအုပ်ထဲကကောက်နှုတ်ချက်တွေမှာဖော်ပြထားပါတယ်။စာရေးသူဟာသမ္မတရစ်ချတ်နစ်ဆင်ပြုတ်ကျသွားစေခဲ့တဲ့စာအုပ်ကိုရေးသားခဲ့သူဖြစ်တယ်လို့ဆိုပါတယ်။ Fear Trump in the White House လို့အမည်ပေးထားတဲ့စာမျက်နှာ448မျက်နှာပါအဲ့ဒီစာအုပ်ကိုတော့ပေါ်ဘူးတကရေးသားခဲ့တာဖြစ်ပြီးစက်တင်ဘာလ17ရက်နေ့မှာထုတ်ဝေမှာဖြစ်ပါတယ်။အမျိုးတော်ဝန်ထမ်းတွေကသမ္မတစပွဲပေါ်ကအရေးပါတဲ့စာရဲစာတမ်းတချို့ကိုသူမသိအောင်ပြည့်ရဲသုံးပြီးဖွဲ့ထားခဲ့တာအပါအဝင်သမ္မတနဲ့အမျိုးတော်အကြောင်းအတွင်းရေးတွေကိုရေးသားထားပါတယ်။ဒါအပြင်သမ္မတဟာကမ္ဘာရေးရာထဲမှာဗဟုသုတနဲ့သူသမ္မတအမျိုးတော်ဟာလည်းဖီအိုဖီးယားဖြစ်နေပြီးအချင်းချင်းသဘောထားကွဲပြားမှုတွေနဲ့ဝိုင်းရံနေတဲ့နေရာဖြစ်တယ်လို့အမျိုးတော်မှာတာဝန်ထမ်းဆောင်မှုသူတွေရဲ့ပြောကြားချက်တွေကိုကိုကာဘီရေးသားထားတာပါ။ဒီစာအုပ်ဟာကောင်းတဲ့စာအုပ်တော့မဟုတ်ကြောင်းရေးသားသူဘော့ဘူးဒွတ်ဟာလည်းယုံကြည်လို့ရနိုင်တဲ့သူမဟုတ်ကြောင်းစာအုပ်ဟာမနစ်မြို့ပွဲရာကောင်းကြောင်းစာရေးသူကိုသူ့အနေနဲ့တစ်ခါမှစကားမပြောဘူးကြောင်း Daily Caller ဆိုတဲ့ Conservative Online သတင်းဌာနကိုသမ္မတထွန်းကအင်္ဂါနေ့မှာပြောပါတယ်။